မေရိကန်ပြည်သားဆိုအနောက်ပိုင်းပြည်နယ်ကယ်လီဖိုးနီးယားမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကစလို့လောင်ကျွမ်းနေတဲ့တော်မီကိုထောင်နဲ့ချီတဲ့မိသက်သမားတွေနှိမ့်တက်နေရပြီးလေတိုင်လုံးရောက်ပြီးအပူချင်းချလာတာကြောင့်မီးငိမ့်သက်တာမှာအထောက်အကူဖြစ်စေပါတယ်။ကယ်လီဖိုးနီးယားပြည်နယ်တစ်တွန်းနဲ့မီးပြေကာကွယ်မှုဆိုင်ရာဌာနကတော့လေတိုင်လုံးနဲ့ခြောက်သွေ့တဲ့အခြေအနေကအခက်အခဲတစ်ရပ်ဖြစ်ရှိနေစေဖြစ်တယ်ဆိုသတိပေးထားပြီးမနစ်အင်ကာနေအထိဟက်တာ 46,500 လောင်ကျွမ်းခဲ့ရပြီးပြီလို့ပြောဆိုထားပါတယ်။မီလာမူနဲ့ဆက်ဆက်ပြီးလူ18ဦးသေဆုံးခဲ့ရပြီးအိုးအိမ်နဲ့စီးပွားရေးလုပ်ငန်းခန့်မှန်းခြေ1500လောက်မီးလဲပါသွားတယ်လို့ဒီကနေ့ဗုဒ္ဓဟူးနေ့မှာအာဏာပိုင်တို့ကပြောပါတယ်။မီလာမူဖြစ်ခဲ့တဲ့ဒေသတွေထဲမှာတော့ဆန်ဖရန်စစ္စကိုရဲ့မြောက်ပိုင်းကကမ္ဘာတစ်လွှာခီးပွားတွေကိုဆွဲဆောင်ရာဝိုင်းထုတ်လုပ်ရေးလုပ်ငန်းတွေရှိတဲ့နပ်ပါနဲ့ဆွန်နိုမာခရိုင်တွေလည်းပါဝင်ပါတယ်။ဆွန်နိုမာခရိုင်မှာတော့ပျောက်ဆုံးနေတယ်ဆိုသတင်းရထားတဲ့လူ100လောက်ကိုရှာဖွေဖို့ဆောင်ရွက်နေရပြီးလူတွေချင်းချင်းပြန်တွေ့ကြဖို့ကလည်းမလွယ်လှတဲ့အခြေအနေဖြစ်တဲ့ဆိုခရိုင်ရင်းမှုကပြောပါတယ်ဒေတာရင်းကနေလူတွေဘေးအန္တရာယ်ကငယ်ထွက်ခွာနိုင်ဖို့အတွက်ကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းလဲရင်းမှုကပြောဆိုထားပါတယ်ရှင်